ကျူဝါနိုင်ငံဟာဗာနာမှာကျင်းပနေတဲ့ဗမလိုက်လှုပ်ရှားမှုနှစ်ပတ်နဲ့အစည်းအဝေးဟာဒီကနေ့ပြီးဆုံးပြီဖြစ်ပြီးတက်ရောက်လာတဲ့အဖွဲ့ဝင်118နိုင်ငံကနေကုလသမဂ္ဂလုံခြုံရေးကောင်စီမှပြုပြင်ပြောင်းလဲမှုတွေပြုလုပ်ဖို့တောင်းဆိုကြလိမ့်မယ်လို့မျှော်လင့်ရပါတယ်။ကျူဘာ၊ဗနက်ဇွဲလားနဲ့အီရန်နိုင်ငံခေါင်းဆောင်တွေကအမေရိကန်နိုင်ငံရဲ့ကုလသမဂ္ဂလုံခြုံရေးကောင်စီပေါ်ဩကြောင့်ဩစာညောင်းမှုနဲ့အမေရိကန်ရဲ့နိုင်ငံခြားရေးမူဝါဒတွေအပေါ်ဝေဖန်တဲ့မိန့်ခွန်းတွေကိုမနေ့ကပြောကြားခဲ့ကြပါတယ်။ကုလသမဂ္ဂလုံခြုံရေးကောင်စီအနေနဲ့အင်အားသိမ့်မကြီးတဲ့နိုင်ငံတွေနဲ့ပတ်သက်ပြီးဒီထက်ပိုပြီးတာဝန်ယူရမယ်လို့ကုလသမဂ္ဂအတွင်းရေးမှူးချုပ်ကိုဖီအာနန်ကညီလာခံတက်ရောက်လာတဲ့ခေါင်းဆောင်တွေကိုပြောကြားခဲ့ပါတယ်။ဒါအပြင်အမေရိကန်အဖွဲ့ဝင်၅နိုင်ငံရဲ့အာဏာလုံခြုံရေးကောင်စီအပေါ်အခြေခံထားမှုကြောင့်ကုလသမဂ္ဂအာဏာပိုင်တွေနဲ့ကုလသမဂ္ဂရဲ့တရားဝင်သဘာဝကျမှုကိုခြိပါယိုယွင်းလာစေမယ့်အန္တရာယ်ရှိတယ်လို့လည်းပြောပါတယ်။မစ္စတာအာနန်ကမကြာခင်နှစ်တွေအတွင်းဖွင့်ပြတဲ့နိုင်ငံတွေမှာကောင်းမွန်တဲ့အပြောင်းလဲတွေဖြစ်လာတာကိုသတိထားမိတယ်လို့လည်းဆိုပါတယ်။ဒါပေမဲ့ဗမလိုက်လှုပ်ရှားမှုအဖွဲ့ကြီးရဲ့ဩဇာပိုးပြီးကြီးထွားလာနေတာမို့နိုင်ငံတကာအတွက်တာဝန်တွေပိုယူရမှာဖြစ်တယ်လို့ကိုယ့်နိုင်ငံတည်းကနိုင်ငံသားတွေကိုလည်းပိုးပြီးကာကွယ်စောင့်ရှောက်ဖို့သဘောတည်ရောက်နေတယ်လို့ဆက်လက်ပြောကြားခဲ့ပါတယ်။